ကလင်းငယ်လေးတွေကိုဝင်ဆောင်မိခင်နေပါဝင်အရသားတွေထိခိုက်တံရရမှုတွေပေါ်မှာတော့ရွာတွေကနေနေပေါ်လက်နက်ကြီးကြီးကြားလို့ကလင်းငယ်လေးတွေအပါဝင်ဒေသခံတချို့ထိခိုက်တံရရခဲ့ပါတယ်။စက်တိုက်ဆိုသလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြားကလင်းငယ်လေးတွေကိုဝင်ဆောင်မိခင်နေပါဝင်အရသားတွေထိခိုက်တံရရမှုတွေပေါ်မှာတော့အရသားတွေကိုပြစ်မှတ်ထားမတိုက်ခိုက်ဖို့နဲ့နင်နာခဲ့ရသူတွေအတွက်တရားမျှတမှုရ ရှမ်းပြည်နယ်မြောက်ပိုင်းသိန်းနီမြို့ကွက်ခိုင်မြို့တွေမှာဒီသတင်းပတ်တွေအတွင်းရက်ဇက်တိုက်ဆိုသလိုတိုက်ပွဲတွေဖြစ်ပွားနေတာပါမနေ့ကတော့သိန်းနီမြို့နယ်ထဲမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲလို့အရက်သားတွေထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကလုံခြုံရေးစိုးရိမ်မှုတွေနဲ့အတော်လေးကိုထိတ်လန့်တုံ့လုံနေကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်မြို့နယ်ထဲမှာလည်း ဖျားအုပ်စုမန်းအောင်စုစည်းကျေးရွာတဲ့ရွာတဲ့အထိနေအိနေပေါ်လက်နက်ကြီးကြီးကြားရောက်ပောက်ကွဲလို့နေအိမ်၆လုံးထိမှန်ပြီးကလေးငယ်လေးတွေထိခိုက်ဒဏ်ရာရခဲ့တယ်လို့တရားလည်တအောင်းပလောင်တပ်ဖက်ကဒီကနေ့သတင်းထုတ်ပြန်ပါတယ်အခုလိုမျိုးရှမ်းမြောက်ပိုင်းတွင်မှာကလေးငယ်လေးတွေအပါအဝင်ကိုဝင်ဆောင်မိခင်တွေတက်ကြီးရွယ်အိုတွေနဲ့ဒေသခံအရက်သားတွေထိခိုက်ဒဏ်ရာရတာကျေးရွာတွေကနေအိနေပေါ် တွေအတွက်တရားမျှတမှုတွေပေးဖို့တအောင်မျိုးသမီးအဖွဲ့ရဲ့အကြံပေးလွေပိုးညင်က VOA မြန်မာပိုင်းကိုပြောပါတယ
်။တမရဘက်ကပေါ့လေလမ်းမကြီးတွေနဲ့ပြစ်တဲ့ဟာပေါ့သူတို့ရန်သူဖြစ်တဲ့အဖြစ်ကလေးတို့ဟိုဟာတို့နေတဲ့နေရာဟိုတိတိမှပြစ်တာမဟုတ်ဘူးသူကဘယ်နာနေလို့နေမှလည်းမသိဘူးရွာထဲကိုပြစ်ပြစ်ချရလေလမ်းမကြီးတွေအဲ့လိုပြစ်တဲ့အတွက်ကြောင့်မို့ဒီလိုမျိုးကလေးတွေအဖိုးကြီးဖွားကြီးတွေအိမ်ထဲမှာအိမ်နေတဲ့လူတွေကိုထိသွားတဲ့ဟာမျိုးတွေကဒါအများကြီးဒီရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့ဟာတွေကိုကျမတို့တွေ့ရပါတော့နော်ဆိုတော့ဟိုမနေ့တုန်းကလည်းဒီအဲ့ဒီထိသွားတဲ့အခါမှာဒါဒီလည်းပဲလက်နက်ကြီးကြောင့်ဖြစ်သွားတဲ့ဟာမျိုးဖြစ်တယ်ဆိုတော့ကျမတို့ကတော့ဒီလက်နက်ကြီးတွေကိုအလုံးစုံအသုံးပြုတာဒီဒါဒီနိုင်ငံတကာဥပဒေအရလည်းတတ်မှတ်ထားရှင်စစ်ရဆုံးမှုဖြစ်တယ်ပြူးရှင်ရွာတွင်းလို့ပြည်သူလူထုနေတဲ့နေရာမှာပြစ်လို့မရဘူးလို့နိုင်ငံတကာဥပဒေအရတာမြင့်ထားတဲ့ဟာတွေရှိတယ်အဲ့လိုဖြစ်တာဒီဘုဒ္ဓတော်မှမကောင်းစစ်တပ်တော်မကောင်းတလို့ဒီတပုံတို့တို့တတ်မှတ်တဲ့တပုံတွေတော်လည်းမကောင်းဘူးရွာသားတွေကပဲထိခိုက်တဲ့ဟာမျိုးဖြစ်နေ
အထူးသဖြင့်ငင်းညာရေးဖော်ဆောင်မယ်ဆိုတဲ့ NLD ရပ်သားဆိုရလက်ထက်တိုင်းရင်းဒေသကတိုင်းရင်းသားပြည်သူလူထုကိုနိုင်ငံသားတို့ရဲ့အခွင့်အရေးနဲ့အညီလုံခြုံစိတ်ချမှုရှိအောင်ဖန်တီးဆောင်ရွက်ပေးဖို့ကိုလည်းတောင်းမျိုးသမီးတူဦးဖြစ်တဲ့လွေပိုညင်ကတောင်းဆိုပါတယ
်။သမတော်ကအများရန်ပြောရလေ။သမရကိုယ်တိုင်ကျွန်တော်တို့ကိုဖိုးဆစ်စင်တဲ့ဟာတွေမရက်ခိုင်းဘူး။နိုင်ငံတော်အကြံပေးကိုယ်တိုင်တော့မှကျွန်တော်တို့ကိုမရက်ခိုင်းဘူးလို့အများရန်ပြောတယ်။အဲ့ဒီတော့အစိုးရလို့ပြောတဲ့အခါမှာပြည်သူလူထုကိုကာကွယ်ဖို့တာဝန်ရှိတယ်ပဲပြည်သူလူထုမဆိုကျွန်မတို့ကအတူတူကရှင်သွဲနေထိုင်ရေးကိုစဉ်းစားတယ်ဆိုလို့ရှိရင်ဒါအစိုးရတက်သက်ပြည်သူလူထုကိုကာကွယ်ရမယ့်တာဝန်ရှိရဲ့အဲ့လိုဖြစ်တဲ့အတွက်ကြောင့်မို့အခုဖြစ်ပြနေတဲ့အပေါ်မှာအစိုးရအနေနဲ့ဘယ်လိုတာဝန်ယူဖြစ်ရှင်းပေးမလဲဆိုတဲ့ဥစ္စာကိုကျွန်မပြန်ပြီးတော့မေးချင်ပါ
အခုလိုမျိုးရှမ်းမြောက်ပါဝေတိုင်းရင်းဒေသတွေကတိုက်ပွဲတွေဖြစ်ပွားတိုင်းအရက်သားတွေထိခိုက်သေးဆုံးမှုတွေဖြစ်လာတဲ့အခါမှာစစ်တပ်ဘက်ကသတင်းစာရှင်းလင်းပွဲတွေလုပ်ပြီးညှင်းချက်ထုတ်တယ်လို့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဘက်ကလည်းစစ်တပ်ရဲ့လက်ချက်ဖြစ်တဲ့ဆိုပြီးထုတ်ပြန်ပါတယ်အခုလိုမျိုးအပြန်အလှန်ဆွဆဲမှုတွေကြားအရက်သားထိခိုက်သေးဆုံးမှုတွေအပေါ်မှာတော့ထိရောက်တဲ့စုံစမ်းစစ်ဆေးမှုတွေကိုအသေးချာလုံဆောင်တဲ့နယ်လို့မြမနိုင်ငံရဲ့အကဲခတ်သူရှမ်းပြည်နယ်တီဘောမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတဦးလည်းဖြစ်တဲ့ဦးရဲထွန်းကအကြံပြုပါတယ
်ဒီကအားဖြင့်တော့ပါဝင်ပတ်သက်တဲ့ကာယကံရှင်လက်နက်ကင်အဖွဲ့အစည်းတွေကိုနိုင်ကအတိရှိရှိနဲ့တောင်းထိန်မှအတိရှိရှိတောင်းထိန်နေဆိုတာကတကယ်လို့အဲ့လိုကျူးလွန်ခဲ့တယ်ဆိုလို့ရှိရင်လေကို့အဖွဲ့အစည်းအတွင်းမှာအဲ့လိုရည်ရွယ်မှုတွေလုပ်ဖို့ပေါ့လေအဲအဲ့လိုလုံးမှလာလဲထိရောက်လိမ့်မယ်လို့ကျွန်တော်ကတော့ထင်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံမှာအခုဖက်ပြီးတော့ခြေကဥပဒေအရာသမတော်ကလှုပ်ဆောင်တဲ့ကိစ္စတွေကိုရတအစိုးရကဘာမှထိန်းချောင်းလို့မရဘူးဖြစ်နေတယ်။ဆိုတော့ပြောချင်တာကမထက်ကသဘောတူတဲ့ဥပမာဟလာဒိုင်းကြီးလို့ဟိုအဖွဲ့မျိုးကနေပြီးတော့စုံစမ်းစစ်ဆေးပြီးတော့ဒါကိုပေါ်ထုတ်စုံစမ်းတာကိုလက်ခံပါမယ်ဆိုတဲ့အခြေအနေမျိုးရောက်အောင်ကျွန်တော်တို့ကစောင့်ကြည့်တဲ့အဖွဲ့တွေဖွဲ့နိုင်ခဲ့ရင်တော့ ဒီလိုမျိုးတွေကိုလည်းကျွန်တော်တို့ကပါဝင်ပတ်သက်တဲ့ကာယကံရှင်လက်နက်ကင်အဖွဲ့တွေကိုနိုင်ကလွတ်လွတ်လပ်လပ်ကြီးရရောက်ဆောင်ရမ်းနိုင်မယ်မဟုတ်ဘူးလို့ကျွန်တော်ကတော့သုံးသပ်ပါတယ်။
တက္ကသိုလ်အချိန်ဒီမှာတော့တိုင်းရင်းသားလက်နက်ကင်တန်ညီနောင်မဟာမိတ်အဖွဲ့တွေဘက်ကနှစ်ကုံနဲ့အထိတစ်ဖက်သက်အပြစ်ရမယ်လို့ကြေညာချက်ထုတ်ပြန်ထားပြီးတွဲဆုံဆွေးနွေးဖို့ပြင်ဆင်နေချိန်မှာပဲတိုင်းရင်းဒေသတွေမှာတော့တိုက်ပွဲတွေကအပြင်းထန်ဖြစ်ပွားနေစေဖြစ်ပါတယ်ရှင်။